ရခိုင်ပြည်နယ်အတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့ဒီအဖြစ်အပျက်အပြည့်အမှန်တရားတွေနိုင်ငံတကာကသိရှိလာအောင်ဆောင်ရွက်ပေးကြဖို့လိုအပ်တဲ့အကြောင်း88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းရဲ့သဘောထားတွေကိုအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးမင်းကိုနိုင်ကသတင်းတောက်တွေကိုပြောပါတယ်။တစ်ချိန်တည်းမှာပဲမောင်တော်မျိုးကအခြေအနေတွေဟာတဖြည်းဖြည်းနဲ့တည်ငြိမ်စပြူလာနေပြီလို့ဒေသခံတွေကလည်းပြောပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံတကာမှာဝါဒဖြန့်ချိမှုအားပြိုင်နေတဲ့အတွက်အမှန်တရားပေါ်ထွက်အောင်လှုပ်ဆောင်ကြဖို့လိုအပ်ကြောင်း88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကတာဝန်ရှိသူအထူးဖြစ်တဲ့ကိုမင်းကိုနိုင်ကသတင်းတောက်တွေကိုပြောကြားလိုက်ပါတယ
်။ဝါဒဖြန့်ချိမှုအားပြိုင်မှုမှာအမှန်တရားအောင်ပွဲဆောင်လုပ်ဖို့လုပ်အောင်ကျွန်တော်တို့ဘာသာစကားအရလို့ရနိုင်ငံတကာဖတ်နိုင်တဲ့ RD ဘာသာစကားပေါ်အင်္ဂလိပ်ပေါ်ကျွန်တော်တို့ဥရောပတိုင်းပြည်ရဲ့စုဘာသာစကားတွေနဲ့ပေါ့ကျွန်တော်တို့ဟာအားလုံးသူကြီးတဲ့ရည်ကြီးတဲ့ခုခံချင်ပါချင်အမှန်တရားဘက်ကရက်တိဆောက်လက်ချက်တွေသင်နိုင်ရမယ်အခုဖြစ်နေတာကတကယ်ကိုစနစ်ကျနာတဲ့ဒီပါကြီးတစ်ခုလုံးနဲ့ကျွန်တော်တို့မတုံ့ပြန်နိုင်တာဟုတ်တူးချင်းထူးချက်မှုနဲ့ကိုယ့်ကိုယ်မှာကိုရေးနေကြတယ်အဲ့ဒါတွေကကျွန်တော်ဟိုမကောင်းလားဆိုတော့ကောင်းတယ်ဒါပေမဲ့အဲ့ဒါတွေအားလုံးပေါင်းပြီးတော့ခိုင်မာပြီးအားကောင်းတဲ့အကောင်းစိတ်နဲ့မျိုးဖြစ်ရတယ်အဲ့ဒါအဖြစ်အမှန်တွေကိုရှင်းပြနိုင်ရမယ်ဒေတာတွေကိုထုတ်ပြနိုင်ရမယ်သုံးသပ်ချက်မှန်မှန်တန်တန်ပြနိုင်ရမယ်ပြီးတော့မှရည်ရချက်ကောင်းကောင်းနဲ့ကုစားတဲ့ညီကိုပြနိုင်ရမယ်နော်အဲ့ဒါကျွန်တော်အရေးကြီးတယ်ကောင်းပြီပြန်ကြားရေးပေါ့တတိယနဲ့ပြန်ကြားရေးကဒီချက်ပို့ပြီးတော့အားလဲဆိုင်ရမယ်ဒါဒီကနေ့ကဝါဒဖြန့်ချိမှုအပြိုင်နေရတာက
တစ်ဖက်မှာမလို့အမုန်းတရားတွေတိုးပွားအောင်တွေးတိုးလုံဆောင်မှုတွေရှိနေတယ်ဆိုတာကိုလည်းကိုမင်းကိုနိုင်ကထောက်ပြပြောဆိုခဲ့ပါတယ
်အကုန်တပြစ်အကောင်မောင်းထုတ်ပြစ်ဆိုတာမျိုးဟာလက်တွေ့မှာဘယ်လိုမှလုံးလို့မရနိုင်မှန်းသိပါလည်းရနဲ့တမင်တက်တက်ပေးနေတဲ့အတန်တွေလို့ကျွန်တော်နားလေတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအထိုက်အလျောက်အကန့်အသတ်တွေကိုကျွန်တော်တို့ကသဘောတူရမယ်ခွင့်ပြုရမယ်။အဲ့ဒီဟာဟိုစနစ်တကျရှိရမယ်ဥပဒေနဲ့အညီဖြစ်ရမယ်ဒါပဲ။ပြီးတော့ချင်းကြံတဲ့ဟာတွေတော့ကျွန်တော်တို့ကရှင်းရမယ်။ရှင်းနေဆိုတဲ့နေရာမှာလည်းဥပဒေနဲ့အညီပဲ။နိုင်ငံတကာကနေပြီးတော့ဘာပဲဖြစ်ဖြစ်ဝင်ကျသွားတဲ့ရှင်းနေမှုတွေဖြစ်ရမယ်။ဒါကကျွန်တော်ပြဿနာထဲမှာပါဝင်နေတဲ့အစိတ်ပိုင်းတွေကိုပြောတာနော်အကျန်းဖက်သမားကိုတော့ဒါရှင်းတယ်အကျန်းဖက်သမားကိုတော့ဘယ်လိုရှင်းရမလဲဆိုတော့တမနာကလည်းဒါသုံးဖြတ်ပြီးသွားပြီအဲ့လိုတော့ရှိတာပေါ့နော
်ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးကြပြီးစောင့်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့ဒေသခံတွေအတွက်88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကမနီလာတိတ်နဲ့မမီမီတို့ဦးဆောင်ပြီးဘူတိတော်မြို့နယ်အတွင်းကကျေးရွာတချို့မှာစာနာရိတ်ခါတွေတွားရောက်လှူဒန်းခဲ့ကြပါတယ်မောင်တော်မျိုးကတူဖြစ်တဲ့ဦးဆန်ရွှေကတော့အခြေအနေတွေဟာတဖြည်းဖြည်းနဲ့တည်ငြိမ်စပြုလာနေပြီလို့ပြောပါတယ်
။အခြေအနေကအရင်နဲ့ဆိုင်တော့ပြင်းပါပဲ။ပြင်းကတော့အတော့အမျိုးသမီးလောက်ပေးတော့တာပါ။ကြောက်ကြရတော့တိတ်မကြောက်တော့ပြန်လိုက်လို့ပြန်ရပါပြီ။ဒါတန်းရမယ်တွေပါပဲ
။ရခိုင်မျိုးပြောလား
။ဟုတ်ကဲ့ပါပြောရခိုင်မျိုးအားကိုင်းပြီ။အပင်မတွေကတော့တော့တော့သူတွေစဉ်းရလေးပြင်းနေတော့ရတာပေါ့။ပြင်းမလာဘူးခင်ဗျာ
။ဆောဦးဆန်ရွှေဟိုတမတော်ကလည်းမနေ့ကသူသတင်းထုတ်ပြန်တယ်လေ။ဟိုတချို့အော်ဘူတိတောင်ဘက်မှာနေရပြန်တဲ့လူတွေပြန်နေကြပြီဆိုတော့ဒါသူတို့ပြောတာအမှန်တယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့မှန်ပါတယ
်ဆိုတော့အခုအဲ့ဒါဆိုလို့ရှိရင်ဟိုမြို့ကအခုဘလို့အနေထားရှိတယ်လဲဟိုပုံမှန်လဲပတ်တယ်ဆိုတာကတော့နည်းနည်းအလံဝေးဦးမှာပါဒါပေမဲ့အခုအရင်တော့ကနဲ့စာရင်အခုတချို့ပြန်လာကြပြီဆိုတော့ဘလို့အနေထားမိမရောက်သွားပြီလဲခင်ဗျာပြန်လာတဲ့လူတွေရှိတယ်ဗျာညာဆိုတော့
ညာအရင်တော့ဘလို့ညောင်းနေနည်းနည်းတော့ဒီအဲ့ဝင်တော့ဗျာဒီအရှင်နေရအဲ့ပုံမှန်တော့နည်းနည်းကြောင်းနေတယ်မယ်ပုံမှန်ဖြစ်ဖြစ်တော့
ဘလို့များရှိပါတယ်ဟိုအကူညီပေးအခြေအနေတွေစာဝန်တွေအခြေအနေတွေဒေသခံတွေအတွက
်ဟောပုံမှန်လေးနေရာတော့အဆင်ပြေပါတယ်အေးဒါနေရာကတော့ပြောတယ်မပြေကြပေါ့နော်ဒါကဒီနေ့ပုဒ်ကြီးပြန်ဒီတော့ဒီနေ့ကကျွန်တော်ဒီအကူညီပေးနေမရှိဘူးလေဒီကောင်တွေရတဲ့ဒီမှာဒီကိစ္စတိုင်းမှာတောင်းရတောင်းကြတဲ့ဒီရှိရပေါ့ဒီလိုနဲ့ပူပေါင်းရမှာလို့တော့အဆင်ပြေပါတယ်
တချိန်ထဲမှာပဲဘူတိတော်မျိုးနဲ့အတွင်းမှာရှိတဲ့ဟိန္ဒူဘာသာဝင်80လောက်လိုက်ပါလာတဲ့ဘတ်စကားတစီလမ်းချော်တိတ်မောက်သွားခဲ့တဲ့အတွက်အနည်းဆုံး15ဦးလောက်ထိခိုက်ဒဏ်ရာရသွားတယ်လို့အဲ့ဒီဒေသမှာကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့ကိုထက်အောင်လင်းကပြောပါတယ
်ဘူတိတော်အဝင်ဟောသူတို့ကသူတို့နေနေရဟဲ့ပြောခဲ့တဲ့စကားအလားလမ်းမှာစိုက်ကတာလမ်းချော်ပြုချက်ပါဒီဘာသာဝင်တွေအကြမ်းမှဖြစ်တာလေ။ငန်းနိုင်ငံနိုင်ခွေချာပေါ့နော်။စနေနေ့နေ့နေ့မှာဖြစ်တာလေ။ဟုတ်။စာရံအထက်တက်တဲ့အရာပါ။စာရံအထက်ပေါ့နော်
။သူတို့အနေနဲ့ကျွေးရွာတွေကနေဘူတိတော်မှာဖွင့်ထားတဲ့ကယ်ဆယ်စခန်းကိုအလားလမ်းခုလတ်မှာဘတ်စကားတိတ်မောက်သွားခဲ့တာဖြစ်ပါတယ်။တနေ့ကုန်အစမစားပဲကားစီလာခဲ့ကြရတဲ့အဲ့ဒီလူတွေအတွက်စားစရာနဲ့တခြားနေရာထိုင်ခင်းတွေစီစဉ်ပေးခဲ့ကြောင်းလဲကိုထက်အောင်လင်းကပြောပါတယ်ခင်ဗျာ။